ရိုဟင်ဂျာတွေထောင်နေပြန်ရေးအတွက်တွန်းအားပေးဆောင်ရွက်ကြဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမျိုးတော့ကာရာကတ်စ်မှာကျင်းပတဲ့ဗမလိုင်းနိုင်ငံများလှုပ်ရှားမှု Non-Aligned Movement ရဲ့ဝင်ကြီးများအဆင့်အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သမ္မတကြီးကတိုက်တွန်းသွားတာပါ။အပြည့်အစုံကိုမတ်သင်္ကေတိုက်ကစူးစီးတင်ပြပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံအဖွဲ့ဝင်ဖြစ်ပါဝင်တဲ့ဗမလိုင်းနိုင်ငံများလှုပ်ရှားမှုရဲ့ဝင်ကြီးများအဆင့်အစည်းအဝေးကိုဇူလိုင်လ18ရက်နေ့ကနေ21ရက်နေ့အထိဗင်နီဇွဲလားနိုင်ငံမြို့တော်ကာရာကတ်စ်မှာကျင်းပခဲ့တာပါဒီအစည်းအဝေးမှာတော့နယူးယောက်အခြေဆိုင်ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာတန်အမတ်ကြီးမာဆုဒ်ဘင်မိုမင်းကရိုဟင်ဂျာတွေထဏိပြန်နိုင်ရေးအတွက်အရှိတောင်အရှနိုင်ငံများအသင်းအာဆီယံဘက်ကကြိုးပမ်းပေးဖို့တိုက်တွန်းသွားပါတယ်
We are trying our best to cope with this unprecedented influx.
အခုညီမဲ့နေတဲ့ရိုဟင်ဂျာတွေအရေးကိုကျွန်တော်တို့အနေနဲ့အကောင်းဆုံးဖြေရှင်းနိုင်အောင်ကြိုးစားနေပြီးသူတို့ကိုယာယီခေလုံရေးစခန်းတွေလူသားချင်းစာနာထောက်ထားမှုနဲ့အကာအကွယ်ပေးထားပါတယ်ဒီပရိပခကြီးကိုဖြေရှင်းနိုင်ရေးမှာ NAM အဖွဲ့ဝင်တွေရဲ့ထောက်ပံ့မှုအတွက်ကျေးဇူးတင်ပါတယ်ဒါပေမဲ့လည်းဌာနေပြန်ရေးလုပ်ငန်းစဉ်ကြီးကရှေးကြပြီးခက်ခဲနေတာကြောင့်ရိုဟင်ဂျာတွေကိုပြန်ခေါ်ပါမယ်ဆိုပြီးပေးထားတဲ့ကတိအတိုင်းမြန်မာအာဏာပိုင်တွေဘက်ကဆောင်ရွက်လာနိုင်ရေးအတွက်အထူးသဖြင့်မြန်မာရဲ့အင်းနီးချင်းအာဆီယံနိုင်ငံတွေကိုတိုက်တွန်းလိုပါတယ
်မြန်မာနိုင်ငံကိုလူသားချင်းစာနာထောက်ကူမှုနဲ့ဌာနေပြန်ရေးလုပ်ငန်းစဉ်အတွက်ကြားဝင်ဆောင်ရွက်ပေးနိုင်ရေးအာဆီယံရဲ့ဆောင်ရွက်မှုတွေကိုကြိုဆိုကြောင်းဒုက္ခသည်တွေဌာနေပြန်ရေးအတွက်ပနမလိုအပ်ချက်တွေကိုမတ်လ4ရက်နေ့ကနေ23ရက်နေ့အထိရခိုင်ပြည်နယ်ကိုတွားရောက်ကောက်ယူခဲ့ကြတဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအတိအမှတ်ပြုပြောဆိုပြီးအာဆီယံရဲ့ဒီအကြံပြုချက်တွေကိုအကောင့်ထဲပေါ်ရေးမျှော်လင့်ကြောင်းလဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုအဖွဲ့ဝင်ကြီးတွေရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒုက္ခသည်တွေဌာနေပြန်ရေးအာဆီယံရဲ့အကြံပြုချက်၃ရပ်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံမှုနဲ့တဆင့်ကန်ရွှေ့ပြောင်းပေးနိုင်တဲ့အင်အားတိုးချက်ဖို့သတင်းစကားဖြန့်ဖြူးရေးကိုခိုင်မာစေဖို့အခြေခံဝန်ဆောင်မှုတွေရရှိရေးဆောင်ရွက်ပေးဖို့လို့ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးကတော့ရခိုင်ပြည်နယ်တွင်ရက်ဆက်ချင်းချုပ်မှုတွေကျူးလွန်ခဲ့ကြတဲ့တာဝန်ရှိသူတွေကိုအရေးယူဖို့တိုက်တွန်းလိုက်ပါတယ်
။ We believe that respect for international law is a must and as such it is the responsibility
နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နိုင်ငံတွေအနေနဲ့လည်းနိုင်ငံတကာလူသားချင်းစာနာထောက်ထားမှုနဲ့လူ့အခွင့်အရေးဥပဒေတွေကိုအပြည့်အဝလေးစားလိုက်နာဖို့တာဝန်ရှိပါတယ်။ရိုဟင်ဂျာတွေထပ်ပြေးရတဲ့အခြေအနေမျိုးရက်ဆက်ကြမ်းကြုတ်တဲ့ပြည်ပခါတွေထပ်ပြီးမဖြစ်ဖို့ဆိုရင်တော့ရခိုင်ပြည်နယ်အတွင်းကရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ပေးဖို့ပြက်ကွက်တဲ့တာဝန်ရှိသူတွေကိုအရင်းယူအပြစ်ပေးရပါမယ်။ငြိမ်းချမ်းမှုရှိမှသာရေရှည်စည်းလုံးမှုပေါ်လာနိုင်ပြီးစိုးရိမ်ကြောက်ရွံ့မှုကင်းကင်းနဲ့ဂုဏ်သိက္ခာရှိရှိညီညီညွတ်ညွတ်နေထိုင်နိုင်မှာဖြစ်ပါတယ်
။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေအပေါ်စိုးရိမ်ကြောင်းလူပေါင်းများစွာအိုးအိမ်ဆွတ်ထွက်ပြေးရမှုတွေတည်ဆုံမှုတွေဖြစ်စေတဲ့လက်နက်မဲ့အရက်သားတွေအပေါ်ကျူးလွန်တိုက်ခိုက်ကြသူတွေမြန်မာလုံခြုံရေးတပ်တွေအပေါ်တိုက်ခိုက်မှုတွေအပါအဝင်အကြမ်းဖက်လုပ်ရမှန်သမျှကိုရှုတ်ချကြောင်းလဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုဝန်ကြီးတွေကပြောပါတယ်ဒုက္ခသည်တွေဌာနေပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားသဘောတူညီချက်ကိုအကောင့်ထဲပေါ်ဖို့လဲဗဲမလိုက်နိုင်ငံများလှုပ်ရှားမှုဝန်ကြီးများအဆင့်အစည်းအဝေးကတိုက်တွန်းပါတယ်ဒါအပြင်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဆန္ဒအလျောက်ဌာနေပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်။ကိုဗီယာနန်ကော်မရှင်အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့လည်းမြန်မာအစိုးရကိုတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်သံအမတ်ကြီးမာဆုဒ်ဘင်မိုမင်းကတော့ရိုဟင်ဂျာပဋိပက္ခကဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းငြိမ်းချမ်းရေးကိုပါထိပါလာမဲ့အခြေအနေစီဥတီသွားနိုင်တယ်လို့ပြောဆိုပါတယ်။
challenge facing Bangladesh which has the potential to lead to deterioration of peaceful conditions in our country
ဒေသတွင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ငြိမ်းချမ်းတဲ့အခြေအနေကိုထိခိုက်ရွရွင်းမှုစီဦးတည်နိုင်တဲ့အလားအလာရှိတဲ့ချင်းချောက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်ရင်ဆိုင်နေရပါတယ်အားလုံးသိကြပြီးတဲ့အတိုင်းပါပဲမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအင်အားအလွန်ကျွံသုံးပြီးလူ့အခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြစ်မှတ်ထားအကြမ်းဖက်မှုတွေအတွင်းရိုဟင်ဂျာ 93,300 ကျော်ဟာ2018ခုနှစ်ဩဂတ်လ25ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတာပါ။အများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ
်။ရိုဟင်ဂျာတင်းချီထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေဟာလူမျိုးတုံးသွားစေဖို့ရွေးချက်ပါတယ်လို့ ကုလသမဂ္ဂလွတ်လပ်တဲ့ချက်လက်ရှာဖွဲ့ကပြောဆိုထားပြီးတမရကာကွယ်ရေးဦးစီးချုပ်အပါအဝင်လုံခြုံရေးဆိုင်ရာတာဝန်ရှိသူ9ဦးကိုနိုင်ငံတကာတရားဥပဒေနဲ့အညီအရေးယူဖို့တိုက်တွန်းထားပါတယ်ရှင်။